2020ပြည်နှစ်အထွေထွေရွေးကောက်ပွဲအတွက်ပြည်ပရောက်မဲဆန္ဒရှင်တွေကြိုတင်ဆန္ဒမဲပေးရမယ့်ရည်ရည်ကိုပြည်ပနိုင်ငံအခြေဆိုင်မြန်မာတန်ယုံတွေကစတင်ကြေညာနေပြီဖြစ်လို့ပြည်ပမဲဆန္ဒရှင်တွေမဲပေးနိုင်ရေးကြိုတင်ပြင်ဆင်နေကြတဲ့အကြောင်းကျွန်မစုမုံကစူးစီးတင်ပြပေးကြပါတယ်ရှင်။လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲလွှတ်တော်အသီးသီးအတွက်ပြည်ပရောက်မဲဆန္ဒရှင်တွေကြိုတင်ဆန္ဒမဲပေးရမယ့်ရည်နဲ့အချိန်တွေကိုနိုင်ငံတကာအခြေဆိုင်တန်ယုံတွေဘက်ကစက်တင်ဘာလ18ရက်နေ့ကစတင်ကြေညာနေပြီဖြစ်ပါတယ်။သက်ဆိုင်ရာနိုင်ငံအလိုက်ကြိုတင်မဲပေးရမယ့်ရက်တွေကတော့အောက်တိုဘာလ10ရက်နေ့ကနေစပြီးအောက်တိုဘာလလလရက်တွေမှာအသီးသီးသတ်မှတ်ထားပါတယ်။အာရှနိုင်ငံတွေထဲမှာတော့တောင်ကိုရီးယားနိုင်ငံဆိုးမျိုးအခြေဆိုင်မြန်မာတန်ယုံမှာကြိုတင်ဆန္ဒမဲပေးမယ့်မဲယုံဖွင့်လှစ်မှာဖြစ်ပြီးမဲပေးမယ့်ရက်တွေကတော့တောက်ကြစနေတနင်္ဂနွေတနင်္လာတစ်ပတ်ကို4ရက်သတ်မှတ်ကြောင်းကြေညာပါတယ်။တောင်ကိုရီးယားရောက်မြန်မာလူမှုအတိုင်းဝိုင်းကတော့ရွေးကောက်ပွဲဖြစ်မြောက်ရေးဝိုင်းဝန်းကူညီပေးနေကြပြီးလိုအပ်တဲ့သတင်းအချက်အလက်ကိုကိုရီးယားရောက်မြန်မာတွေကြားလက်ဆင့်ကမ်းဖြန့်ဝေပေးကြရတယ်လို့တောင်ကိုရီးယားရောက်မြန်မာတူဦးဖြစ်တဲ့ဥညွန်ဝင်းစကဝါကပြောပြပါတယ
်ကျွန်တော်တို့ကဒီလက်လက်ကြီးကျွန်တော်ရှိလာမင်းလည်းအခုအချိန်ရတဲ့ဒီတိုင်ရောကထုတ်နေတဲ့ထုတ်ပြန်ချက်တွေကိုကျွန်တော်တို့ကညွှန်ပေးလိုက်တာပဲအနည်းငယ်စပြီးတိုင်ရောကဒီနေ့ဒီရက်ဒီချိန်ဒီမှာပြေးလို့ရပါတယ်ဆိုပြီးတော့သူ့ရဲ့ချက်ခါပေးရမယ်အဲ့ဒီဟာဒါလေးကတော့ဒုက္ကမားတွေဝန်ထမ်းတွေဆိုတော့ဒီဆက်ရုံဒီအတွက်ရုံဒီမှာကျောင်းတွေမှာအားတဲ့အချိန်ဒီမှာပြေးလို့ရမှာဆိုတော့တောက်ကြအနေနဲ့တနင်္လာအဲ့လိုစီစဉ်ထားတာသိရတယ်တိုင်ရောက
မြန်မာနိုင်ငံသားအများစုရှိနေတဲ့စင်ကာပူနိုင်ငံမှာတော့လာမယ့်အောက်တိုဘာလပထမပတ်ကနေတတိယပတ်အတွင်းမြန်မာတန်ယုံစင်ကာပူမှာကြိုတင်မဲပေးပွဲကျင်းပမှာဖြစ်လို့စင်ကာပူရောက်မြန်မာလူမှုအဖွဲ့အစည်းတွေတတိပုဂ္ဂလစေတနာဝန်ထမ်းတွေဝိုင်းဝန်းကူညီလှူအားပေးဖို့ပြင်ဆင်နေကြပါတယ်။စင်ကာပူရောက်မြန်မာတူဦးဖြစ်တဲ့ကိုအောင်ဝင်းထွတ်ကကိုဗစ်ကာလစီကံချက်တွေနဲ့အညီမဲပေးခွင့်ရနိုင်ရေးဝိုင်းဝန်းစူးစမ်းနေကြတာတွေ့ရတယ်လို့ပြောပြပါတယ
်။စင်ကာပူမှာရှိတဲ့ညီမတွေကဖြစ်ကြတယ်။နောက်ဆုံးလုပ်ခဲ့တဲ့ရွေးကောက်ပွဲတုန်းကတော့ကျွန်တော်ကလူရန်ရှိန်တွေစမ်းစီရတယ်၊ဗော်လန်တီးယားတွေကိုဗတ်ကာကိုလာပြီးလှူအားပေးကြတယ်၊စားဖို့တောက်ဖို့ကိစ္စအားစားဖို့နော်အကုန်လုံး။ဒါပေမဲ့ဒီလိုအခြေအနေမျိုးခုတော့ပြန်တော့မရနိုင်တော့ဘူးဗျာ။ဘာကြောင့်လဲဆိုတော့အခုဆိုလို့ရှိရင်စင်ကာပူကကိုဗစ် -19 နဲ့ပတ်သက်ပြီးလို့ရှိရင်ပေါ်စီကအရင်ကင်းချက်တွေတော့အဲ့လိုမျိုးလူစုလူဝေးလုံးဝသွားလို့မရပါဘူး။အဲ့တော့တာယုံဒီနေလေအဲ့ဒါလို့ဖြစ်ခတ်မှာမဟုတ်ဘူး။နောက်ပြီးတော့ကျွန်တော်တို့ဒီလိုအားပေးတဲ့ pride ဖွဲ့တွေလည်းဖြစ်ခတ်မှာမဟုတ်ဘူး။သူတို့မှာတော့ဒီငရားအခြေအနေတွေပေါ်မူတည်ပြီးတော့လုံးမဲ့ plan ကြီးရှိထားပြီးသားဖြစ်နေတော့
ကျိုတင်ဆန္ဒမဲပေးကြမယ်ပြပရောက်မဲဆန္ဒရှင်တွေမဲပေးကြတဲ့အခြေအနေမဲယုံနေထားတွေကိုတော့ရွေးကောက်ပွဲစောင့်ကြည့်တဲ့သူတွေအနေနဲ့အနီးကပ်စောင့်ကြည့်လေ့လာဖို့အခွင့်အလမ်းနည်းပေမဲ့ဆက်သွယ်လို့ရမယ့်နည်းလမ်းတွေနဲ့လေ့လာကြဖို့ရှိပြီးဆန္ဒမဲပေးခွင့်အစဉ်ပြေအောင်နောက်မဲပေးခွင့်ရှိတဲ့နိုင်ငံသားအလုံးမဲပေးခွင့်ရအောင်ကော်မရှင်အနေနဲ့ဆောင်ရွက်ပေးတင်ပါတယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့ New Myanmar Foundation ကမတ်မြနန္ဒာတင်ကအကြံပြုပါတယ
်ဒီနိုင်ငံပြင်ပကတော့ပြီးခဲ့တဲ့2015လောက်ကဆိုရင်မဲပေးရတဲ့အခါမှာအစဉ်ပြေလာပြပရောက်မဲဆန္ဒရှင်တွေအလိုမဲပေးလက်ဆိုတဲ့ပုံမှာတော့ကျမတို့ကဒီဖုန်းနဲ့အင်တာဗျူးလုပ်တဲ့ဟာတွေပေါ့နော်ကြိုတင်မဲသွားပေးတဲ့အချိန်မှာတခြားနိုင်ငံတွေမှာဆိုရင်လည်းအခုကဒီကိုဗစ်ကာလဖြစ်နေတဲ့ဆိုတဲ့အခါကျတော့သူတို့အပြင်ထွက်တဲ့အခါမှာဒီတခြားဒီမတ်စ်တွေအုပ်သွားတာမျိုးတွေနောက်ပြီးတော့ဒီဝါဘော်ဒီဆိုရှယ်ဒီစတန်စင်းလုပ်တဲ့ဟာမျိုးတွေပေါ့နော်ပေါ့နော်အဲလုပ်တင်နေအခုတစ်ချက်ကတော့ဒီတန်ယုံဘက်ကနေလည်းဒီ guideline တွေ supporting တွေပေးမယ်ဆိုလို့ရှိရင်တော့ပိုကောင်းတာပေါ့နော်ကျိုးကြတော့လေခါတရုံကိုတွားတာဝေးလို့ဆိုပြီးတော့မပေးဖြစ်တော့တဲ့ဟာမျိုးတွေလည်းရှိနိုင်နေပေါ့နော်ဒီသားထဲမှာမှကြံခဲ့တဲ့သူတွေလည်းရှိအောင်ပါပေါ့နော်အဲကော်မရှင်ကလည်းသူ့လုံလုံလုံလုံတွေလည်းရှိတယ်ဆက်ပြီးတော့မှဒီ second option လေးစဉ်းစားနိုင်ရဆိုရင်လည်းပိုကောင်းတယ်ပေါ့နော
်တရုတ်နိုင်ငံမှာတော့လာမယ့်အောက်တိုဘာလ10ရက်နေ့နဲ့အောက်တိုဘာလ17ရက်နေ့စနေတနင်္ဂနွေ2ရက်မနက်9နာရီကနေညနေ5နာရီထိကြိုတင်ဆန္ဒမဲလာပေးနိုင်ကြမှာဖြစ်ပြီးမဲယုံကတော့တရုတ်နိုင်ငံပင်ဂျင်းမြို့အခြေဆိုင်မြန်မာတန်ယုံမှာဖွင့်လှစ်မှာဖြစ်ပါတယ်အလားတူဩစတြေးလျနိုင်ငံနယူးဇီလန်ပါပူဝါနယူးဂီနီဆယ်မွန်ကျွန်းစုနိုင်ငံအပါအဝင်အရှေ့ပြားဒေသနိုင်ငံတွေကမြန်မာနိုင်ငံသားတွေကြိုတင်ဆန္ဒမဲပေးနိုင်ရေးအတွက်ကိုလည်းဩစတြေးလျနိုင်ငံကင်ဘာရာမြို့အခြေဆိုင်မြန်မာတန်ယုံမှာမဲယုံဖွင့်လှစ်မှာဖြစ်ပြီးအောက်တိုဘာလ10ရက်နေ့မှာကြိုတင်မဲပေးကြရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့လော့စ်အိန်ဂျလိစ်မြို့ကမြန်မာကောင်စီဝင်ရုံးမှာအောက်တိုဘာလ10ရက်နေ့စနေနေ့ကနေအောက်တိုဘာလ12ရက်နေ့တနင်္လာနေ့အထိမဲပေးကြရမှာဖြစ်ပြီးမဲပေးခွင့်ရှိသူစည်းရင်းနဲ့မဲပေးရမယ့်အသေးစိတ်အစီအစဉ်လေးဆက်လက်ထုတ်ပြန်သွားမယ်လို့ကြေညာထားပါတယ်။တက်မှတ်မဲယုံနေမှာမဲပေးတဲ့သူတွေအနေနဲ့မိမိတို့ရဲ့နိုင်ငံကူးလက်မှတ်မူရင်းနဲ့နိုင်ငံသားစစ်စေးကပ်ပြားမူရင်းဒါမှမဟုတ်မိတူကိုယူဆောင်သွားကြရမှာဖြစ်ပါတယ်ရှင်။ကျွန်မစုမမ